သတင်းပါတယ်စပွားရေးကဏ္ဍမှာတော့ပြီးခဲ့တဲ့ပေါက်ကြာနေ့ကမှမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာထုတ်ဆိုသွားခဲ့တဲ့အမေရိကန်နဲ့အာဆီယံအကြား FIFA ခေါ်တဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်နှားမှုအစီအစဉ်ဆိုင်ရာသဘောတူညီချက်တရားအကြောင်းကိုဆွေးနွေးလေ့လာတင်ပြသွားမှာဖြစ်ပါတယ်အထူးသဖြင့်ဒီစာချုပ်ဖြုတ်ဆိုလိုက်ခြင်းကြောင့်အာဆီယံအဖွဲ့ဝင်တအူးဖြစ်တဲ့မြန်မာနိုင်ငံနဲ့အမေရိကန်တို့ရဲ့ကုန်သွယ်ရေးမှာဘယ်လိုများတက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုအလေးပေးဆွေးနွေးသွားမှာဖြစ်ပါတယ်တောက်ချာနေကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးဖြစ်တဲ့ Susan Schwab နဲ့အာဆီယံဆက်နိုင်ငံကကုန်သွယ်ကူးသန်းရောင်းဝယ်ရေးဝန်ကြီးများအကြားရေးထိုးလိုက်တဲ့စာချုပ်ကအမေရိကန်ရဲ့အာဆီယံနိုင်ငံများအတွင်းသို့တင်ပို့ကုန်တွေကိုပုံမူလွယ်လင့်တကူတင်သွင်းနိုင်ရေးအတွက်စာနှုံးစံထားပြီးသတ်မှတ်ဖို့တောင်းဆိုထားပါတယ်။ဒါအပြင်စိုက်ပျိုးရေးနဲ့စေဝါပစ္စည်းတွေကိုကုန်သွယ်မှုပြုရမှာလဲစာနှုံးနေထားရှိဖို့လဲအမေရိကန်အတွက်လမ်းဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒီတီဖာစာချုပ်ဟာအာဆီယံနဲ့အမေရိကန်အကြားကုန်သွယ်ရေးနဲ့ယင်းနှိမ့်နှားမှုကိုပုံမူကြီးထွားရှင်းသန်လာဖို့အတွက်ဘောင်ချပေးလိုက်တာဖြစ်တယ်လို့ဆူဇန်ရှော့ပ်ကပြောပါတယ်။အာဆီယံအဖွဲ့ကြီးဟာအမေရိကန်ရဲ့သရုပ်ထားအကြီးဆုံးကုန်သွယ်ဘက်အဖွဲ့အစည်းဖြစ်ပါတယ်။အာဆီယံဟာရေရှည်မှာစီးပွားရေးအင်အားကြီးထွားလာမယ့်အရေးကိုအမေရိကန်ကသိမြင်နိုးကြားလာတာကိုဒီစာချုပ်ကရောင်းများဟလိုက်တာပဲလို့မလေးရှားမှာရှိနေတဲ့အမေရိကန်ကုန်သွယ်ကြီးများအသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ Vincent Lanciu ကအခုလိုမှတ်ချက်ပြုပါတယ်
။ It's a very positive step to formalize our trading relationship.
အာဆီယံနဲ့ကုန်သွယ်မှုဆက်ဆံရေးကိုတရားဝင်ပေါင်းသွင်းမှုဟာအင်မတန်မှအရေးကြီးတဲ့အပြုသဘောဆောင်တဲ့ခြေတလှမ်းဖြစ်တယ်လို့သူကပြောဆိုသွားခြင်းဖြစ်ပါတယ်။အမေရိကန်နဲ့အာဆီယံအကြားအပြန်လည်ကုန်သွယ်မှုဟာ2005ခုကစနစ်သားသမား4ရာခိုင်နှုန်းတက်ခဲ့ပြီးငွေကြေးပမာဏအဖြစ်ပြောရရင်တော့အမေရိကန်ဒေါ်လာဘီလီယံ152ဘီလီယံရှိခဲ့ပါတယ်။အမေရိကန်ကအာဆီယံမှာဓာတ်ရိုက်လာရောက်ရင်းနှီးတဲ့မြှုပ်နှံမှုတွေလည်းအခုဆိုရင်တိုးလာနေပါတယ်။ဒီဖာစာချုပ်ကိုအမေရိကန်ဟာအာဆီယံဆက်နိုင်ငံဝင်ကြီးတွေနဲ့ချုပ်ဆိုရမှာမြန်မာနိုင်ငံကကုသရောင်းဝယ်ရေးဝန်ကြီးလည်းလက်မှတ်ရေးထိုးပါတယ်။ဒီအတွက်ဗာမျာမြန်မာအတွက်ထူးခြားမှုရှိနိုင်ပါတယ်ဆိုတာနဲ့ပတ်သက်ပြီးဦးကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ဦးကျော်ကျော်ညခင်ဗျာ။အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တစ်ပွဲတည်းမှာအတူထိုင်ပြီးဒီဖာစာချုပ်ချုပ်ပြီးမှအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးဆူဇန်ရှော့ပ်ကမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်အစိုးရကအင်မတန်မှစိုးရိမ်တော့ကမကင်ဖြစ်နေရပါတယ်။ဒီဖာကအဲ့ဒီအမေရိကန်တို့ထားရှိတဲ့ခံယူမှုကိုဘာမှအပြောင်းအလဲပြုမှာမဟုတ်ပါဘူးလို့ပြောကြားသွားပါတယ
်။ဒါအပြင်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးဆူဇန်ရှော့ပ်ကလက်ထောက်ဖြစ်တဲ့တာမကြီးအဆင့်ရှိဒုတိယကိုယ်စားလှယ်တော်ကာရန်ကေဘာတီးယားကလည်းမြန်မာနဲ့ပတ်သက်ပြီးပြောချသွားတယ်လို့လဲကြားလိုက်ရပါသေးတယ်။အဲ့ဒါကိုလဲသိပြရစီဥကြကြသိမ့်ခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။တမ်မကြီး current key battery ကအခုလိုမှတ်ချက်ပြုပြောချသွားတာကိုကြားလိုက်ရပါတယ်
။ The benefits of the TIFA deal will not flow to Burma. That's right. Burma remains subject to US sanctions.
တမ်မကြီး current key battery ကအခုထုတ်ဆိုလိုက်တဲ့ TIFA စာချုပ်ပါအကျိုးခံစား권နေဟာမြန်မာနိုင်ငံအတွက်တော့အကျိုးမဝင်ပါဘူး။မြန်မာနိုင်ငံဟာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုစက်ပြီးခံရအောင်မယ်မြန်မာနိုင်ငံတီဖာအစီအစဉ်ကိုလက်မှတ်ရေးထိုးတာဟာအာဆီယံအဖွဲ့ဝင်တဦးဖြစ်နေတဲ့အတွက်အဖွဲ့အနေနဲ့ထိုးရမှာပါဝင်ခြင်းသာဖြစ်ပါတယ်လို့ပြောကြားသွားတာပါ
အမေရိကန်ပြည်ထောင်စုကတင်ပို့တဲ့ကုန်ပစ္စည်းတွေအာဆီယံဆက်နိုင်ငံတွေကိုတင်သွင်းမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့ကောပါဝင်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးသံမတ်ကြီးဘာတီးယားက
For stronger trade relations between the United States andreally the 9 other ASEAN member states
အခု TIFA ရဲ့ရည်ရွယ်ချက်ကအမေရိကန်နဲ့ကျန်အာဆီယံ9နိုင်ငံအကြားကုန်သွယ်မှုကြီးထွားဖို့အတွက်ဘောင်ချမှတ်ပေးဖို့ဖြစ်ပါတယ်လို့ပြောပါတယ
်ဒါအပြင်အမေရိကန်ပြည်ထောင်စုကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုပြုထားတဲ့နိုင်ငံတွေဥပမာအားဖြင့်မြန်မာနိုင်ငံကထွက်တဲ့ကုန်ပစ္စည်းတွေကိုတခြားတတိယနိုင်ငံကနေတဆင့်အမေရိကန်ကိုတင်သွင်းလာမယ်ဆိုရင်အမေရိကန်ရဲ့သဘောထားက
goods that are produced in Burma or in any other country that we would have sanctions on would not be eligible for benefits under any of our trade agreements so that's
ကျွန်တော်တို့ပိတ်ဆို့ဒဏ်ခတ်ထားတဲ့နိုင်ငံတွေကထွက်တဲ့ကုန်ပစ္စည်းတွေဆိုရင်ကျွန်တော်တို့ချုပ်ဆိုမဲ့ဘယ်စာချုပ်နဲ့မှအကျိုးဝင်မှာမဟုတ်ပါဘူးဒီအတွက်ဘယ်အကျိုးကျေးဇူးကိုမှလည်းခံစား권ရှိမှာမဟုတ်ပါဘူးလို့ပြောကြားသွားခြင်းဖြစ်ပါတယ်
အာဆီယံဖွဲ့ဝင်တဦးဖြစ်တဲ့မြန်မာနဲ့ဆက်ဆံရေးမှာတော့အမေရိကန်ကလက်ရှိပြဋ္ဌာန်းထားတဲ့မူအတိုင်းဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုမယုတ်သိမ်းမဲ့ဆက်လက်ကျင့်သုံးသွားမယ်ဆိုတာကိုအတိအလင်းဖော်ပြလိုက်တာကိုလည်းတွေ့ရပါတယ်။ဒါပေမဲ့ပူတွဲသဘာဝတည်းဖြစ်တဲ့မလေးရှားနိုင်ငံရဲ့အပြေးပြေးဆိုင်ရာကုန်သွယ်ရေးနဲ့စစ်မှုဝန်ကြီးဒါတုက်ဆရီရာဖီဒါအာဇစ်ကတော့တခြားနီလာနဲ့လုံမရတဲ့ကိစ္စတွေမှာတီဖာကတဆင့်ဆောင်ရွက်လို့ရနိုင်မယ်ဆိုရင်ဒါဟာကောင်းတဲ့ရလလို့မဆိုနိုင်ဘူးလား ဒါအပြင်ဖိဖာကိုအတုံးချပြီးဘယ်နိုင်ငံကိုမှဘယ်နည်းနဲ့မဆိုးဖိအားမပေးသင့်ဘူးလို့ပြောဆိုသွားတာကိုလည်းသင်ကြားရင်းဒီသတင်းပါပဲစီးပွားရေးကဏ္ဍကိုဒီမှာတင်ပြထုတ်ပြလိုက်ပါ